ရှေ့တောင်အရှာဒေသအတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မနေ့ကကြာသပတေးနေ့အောက်လွှတ်တော်နိုင်ငံရေးကော်မတီမှာကြားနာပွဲပြုလုပ်ဖို့ရှိနေပါတယ်။အဲဒီမှာမြန်မာစစ်ဗိုလ်ချုပ်တွေကိုဗက်ပေါင်းစုံပါဝင်တဲ့စီးပွားရေးရပိတ်ဆို့အရေးယူမှုကိုအမေရိကန်လွှတ်တော်ကချမှတ်အရေးယူဖို့အကြံပြုတင်ပြဖို့ရှိနေကြောင်းကိုယ်တိုင်ထွက်ဆိုမဲ့သူဖြစ်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Banks Cosmi က VOA နဲ့မေးမြန်းခံမှာအခုလိုစပြောပါတယ
်။ So it's important to keep in mind that Congress has historically played a very important role with respect to US Myanmar policy.
American Myanmar ဆက်ဆံရေးမှာ American လွှတ်တော်ဟာတမိုင်းကြောင်းအရာအရေးကြီးတဲ့အခက်အခဲတွေပါဝင်ခဲ့တာပါ။မြန်မာဘော American လွှတ်တော်ကအထူးစိတ်ဝင်စားမှုပေးတာ။နောက်ပါတီနှစ်ရက်စလုံးကလည်းစိတ်ဝင်စားမှုရှိတာ။အထူးသဖြင့်စက်ကော်မတီအဖွဲ့ဝင်တွေဘက်ကစိတ်ဝင်စားမှုတွေ။နောက်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီတစ်ခုလုံးကစိတ်ဝင်စားမှုတွေ။ဒါတွေအားလုံးဟာသက်သေတွေပါ။ဒါကြောင့်လာမယ့်ကြားနာပွဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်လို့မေးခွန်းအများအပြားထုတ်ခံရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ကျွန်တော်ကိုယ်တိုင်လည်းထွက်ဆိုတဲ့အခါမှာလည်းမြန်မာနိုင်ငံအကြောင်းကိုအတော်လေးထည့်သွင်းပြောဆိုဖို့ရှိပါတယ်။တခြားသူတွေလည်းပြောကြမှာပါ။
အဲ့တော့လွှတ်တော်ကိုဘယ်လိုအကြံပြုချက်တွေတင်ပြဖို့ရှိလဲရှင်
? So I mean it's very much what I just said. It'll be focusing on establishing a multilateral architecture of financial sanctions.as well as banning on
sale. ဒီလိုရပစ်ဆိုချမရင်းနဲ့လည်းနဲ့ရောင်းချမပိတ်ပြီးအယုံဆိုင်လောက်ဆောင်ဖို့ကျွန်တော်အကြံပြုတင်ပြဖို့ရှိပါတယ်။ American စစ်တပ်အနေနဲ့မြန်မာတပ်မတော်ကိုလက်နက်ပစ္စည်းထောက်ပံ့တာမျိုးတော့မရှိပါဘူး။ဒါပေမဲ့နိုင်ငံတကာအနေနဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုတွေမလုပ်အောင်တားမြစ်ဖို့ကုလသမဂ္ဂကနေတစင်စောင့်ရတာမျိုးထောက်ပြဖို့ရှိပါတယ်။နိုင်ငံတကာရာဇဝတ်မှုနဲ့ပတ်သက်လို့တာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်လို့ပြောဆိုဖို့အရေးကြီးတယ်လို့လည်းကျွန်တော်တို့ခံယူထားပါတယ်။ရာဇဝတ်မှုတွေအရေးယူအဖြစ်ပေးရေးအတွက်နိုင်ငံကပါဝင်တဲ့ခုံရုံးအဖွဲ့လိုမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်တင်တယ်လို့မြင်ပါတယ်
။ပြီးခဲ့တဲ့သတင်းဘက်တွေကပဲဒီမြန်မာစစ်တပ်ပေါ်မှာတန်ခတ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကနေတင်သွင်းအတည်ပြုထားတယ်။နောက်မြန်မာနိုင်ငံရေးအကျဉ်းသားကူညီရေးဥပဒေချမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာလည်းတင်သွင်းထားပြီဆိုတော့အခုလာမယ့်သတင်းဘက်တွေအတွင်းမှာအမေရိကန်လွှတ်တော်ဘက်ကမြန်မာနဲ့ပတ်သက်လို့ဘလို့အရေးယူမှုတွေရှိလာလိမ့်မယ်လို့မျှော်လင့်လဲရှင်။
So we're very supportive of the Burma Act, which, as you know, recently got passed the House of Representatives because it was attached to the National Defense Authorization Act.
But the Burma Act, all the dogma, the military service, operational, tethering tarim, the mass civil jail, we go, yeah, you may check. ပြည်ပကဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်ပြုထားတဲ့အချက် AI အပါအဝင်အခြားအဖွဲ့အစည်းအများအပြားကစုံစမ်းပြုစုထားတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့အညီသတ်မှတ်ခေါ်ဝေါ်ဖို့ American ပြည်ထောင်စုအနေနဲ့လိုအပ်နေတဲ့အချက်စတာတွေပါဝင်တဲ့ Burma Act ကိုအတည်ပြုလိုက်တာကိုကျွန်တော်တို့ထောက်ခံပါတယ်။အခုဒါကိုအထက်လွှတ်တော်အနေနဲ့ဆုံးဖြတ်အတည်ပြုရတာမှဖြစ်ပါတယ်။ဒီကဝေးဥပဒေမှာပါဝင်နေတဲ့ Burma Act နဲ့ပတ်သက်လို့ညှိနှိုင်းဖို့အထက်လွှတ်တော်ကစဉ်းစားနေပါတယ်။ဒါကြောင့်အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးအနေနဲ့ဒီဥပဒေကိုသဘောတူပြဋ္ဌာန်းဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်
။အခုဆိုရင်ဒီမြန်မာတပ်မတော်ဘက်ကတုံ့ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီလိုနိုင်ငံတကာဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးနေပါတယ်။သူတို့ကိုဒေသခံတွေကိုယ်တိုင်ကတိုင်ကြားနိုင်ပါတယ်။နောက်ကျူးလွန်မှုတွေတွေ့ရင်လည်းအရေးယူမှာဖြစ်တယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်။ဒီပေါ်မှာရော AI ကဘယ်လိုမြင်လဲရှင့်
So as you pointed out, I think it demonstrates that international pressure is working, but that it's not enough. The fact that they're focusing on their own internal military
အခုမေးသွားတဲ့မေးခွန်းရဆိုရင်လည်းနိုင်ငံရဲ့ PR ထိရောက်မှုရှိတယ်ဆိုတာပြသနေပါတယ်။ဒါပေမဲ့လုံလောက်မှုမရှိသေးပါဘူး။အဓိကအချက်ကတော့မြန်မာအစိုးရအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်တယ်ဆိုတဲ့နေရာမှာရှင်းရှင်းလင်းလင်းမြင်ရတာကတော့လူငယ်တဲ့နှစ်ကလေးကစုံစမ်းစစ်ဆေးမှုတွေကိုကိုယ်တိုင်မလုပ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်။အဲဒီတော့နိုင်ငံကစံနှုန်းဖြစ်တဲ့လွတ်လပ်ပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုဆိုတဲ့သတ်မှတ်ချက်နဲ့အကိုက်ညီမှုမရှိတာတွေ့ရပါတယ်။အင်းဒီယွာမှာဖြစ်ခဲ့တဲ့မြန်မာလူကြိုရေးတပ်တွေရဲ့လူခွေးရေးချိုးဖောက်မှုတွေကိုစုံစမ်းရေးသားဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထောင်ချခဲ့တဲ့ဖြစ်ရပ်ကသက်သေပြနေပါတယ်။ဒါကိုကြည့်ရင်မဖြစ်မရှိလိုအပ်တဲ့တရားမျှတရေးအတွက်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်မှုမြန်မာစစ်တပ်ကမလုပ်နိုင်ဘူးဆိုတာသက်သေလည်းဖြစ်ပါတယ်။ဒါအပြင်မြန်မာအစိုးရကဖွဲ့ထားတဲ့နိုင်ငံသားတန်တမာ2ဦးပါဝင်တဲ့ကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်လို့လည်းကျွန်တော်တို့ဘက်ကစိုးရိမ်မှုတွေရှိနေပါတယ်။
ဇူလိုင်လ23ရက်နေ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြုလုပ်မယ့်အရှေ့တောင်အာရှဒေသရင်းလူခွင့်ရေးအခြေအနေကြောင်းကြားနာပွဲမှာ Francisco Banks Cosmi နဲ့အတူထွက်ဆိုမဲ့သူတွေကတော့ Vienna မှာထိမ့်သိမ်းခံထားရတဲ့ American နိုင်ငံသား Mr. Michael Nguyen ရဲ့ဇနီး Miss Helen Nguyen နဲ့နိုင်ငံတကာဒုက္ခသည်အဖွဲ့ကမဟာဗျူဟာဆိုင်ရာဒုက္ခတာ Dr. Cindy Huge တို့ဖြစ်ပါရရှင်။